ဒီနေ့မချောစံနီထွန်းကိုပြစ်မှုထင်ရှားကြောင်း၆လ၆ကြာခံဖို့ကိုအမိန့်ချတယ်ဆိုတော့သူ့ရဲ့အပြစ်မှုထင်ရှားတယ်ဆိုတာဘယ်အချက်တွေကထင်ရှားတယ်လဲလို့ပြောတယ်လဲရှင်
ကျွန်တော်တို့ပေါ်ပြဒီဖေ့စ်ဘွတ်အကောင့်ပေါ်မှာကျွန်တော်တန်နေကျွန်တော်ရဲ့အကောင့်ပေါ်မှာအဲ့ဒီအမေကိုတလောက်တူတောင်မှဝင်ပြတော့ရှိနေတယ်အမေတမိတ်ကိုခေါင်းပေါင်းထားပါလားဆိုတော့အရေးအသားနဲ့ဒီတမ်းလို့သားတွေရေနောက်ပြီးတော့ဘုရင်ဦးရောက်လာလို့ပုံနေကိုတွဲတင်နေဆိုတော့ပြဿနာသူကအဲ့ဒီတွဲတင်နေဆိုတော့ပြဿနာကိုသူကရဲစခန်းရောက်မှမြင်ရတယ်အဲ့ဒီမတိုင်ခင်တော့သူ့အကောင့်ကဘ
ကလေးတယောက်ဖြစ်တယ်ဟိုတော့အသက်ကလည်း25နှစ်တော့မြင်တယ်သူနဲ့ပတ်သက်လို့ကအခုချမှတ်တဲ့အမိန်ကတော့ဒီအမှုကပထမဦးဆုံးကျွန်တော်ဗမာပြည်မှာစတင်ပြီးတော့သုံးသပ်ပြီးတော့ဆုံးဖြတ်တဲ့အမှုပါအဲ့တော့ဒီအပိုင်းမှာလည်းဒီအပိုင်းမှာလည်းလိုအပ်ချက်ရှိနိုင်တယ်တရားဥပဒေမှာလည်းရှိနိုင်တယ်အဲ့တော့အခုကတော့တရားသူကြီးရဲ့အမြင်နဲ့ကျွန်တော်တို့ရဲ့အမြင်မတူညီဘူးတကယ်တမ်းပြောမယ်ဆိုရင်တော့ဒီဥစ္စာမျိုးကသူတင်တာမှန်တယ်ဆိုရင်အောင်တော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်354ရဲ့ကုလသမဂ္ဂဒုက္ခညဉ့်ညာသရအပိုက်စကုအာတီကယ် 19 တို့ရတော့ဒါအရေးယူတဲ့အဒီဒါမဟုတ်ဘူးလို့ကျွန်တော်တို့သုံးသပ်တယ
်မချောစနီထွန်းကရောသူလုတ်ပါတယ်ဆိုပြီးတော့ဝန်ခံခဲ့တာမျိုးရှိလားရှင့်သူ့ဘက်ကကဘလို့တုံ့ပြန်တာမျိုးရှိလားရှင
့်သူကသူဒီဥစ္စာကိုသူကရဲစခန်းရောက်မှသိတာဘယ်သူတင်လို့မလုပ်ခဲ့ရဆိုတော့သူလည်းမသိဘူးရဲစခန်းရောက်မှသိတာပါသူဘာမှမသိရဘူးဒါပေမဲ့နောက်ပြီးတော့သက်ဆိုင်ရာကိုင်းကရှင်တည်းရေလို့ဒုတိယဘုံမှုရှိကြတဲ့ဘုံမှုဆိုင်အောင်တဲ့နုပ္ပစာကြည့်ချက်ပေါ့နော်။သမရောကလာထွက်တဲ့လူတွေကလည်းပဲလုံးရှင်းမှရှိတဲ့သောဆန်ကြီးတော့လုံးတယ်မလို့ဘူး။သူတို့ကံဒီကမအတိကျတော့မသိပါဘူးလို့ထွက်ထားတာပါ။သဘောကတော့ဗျာတန်တရားသဘောမျိုးနဲ့တော့အပြစ်ပေးတဲ့သဘောတော့ရှိတာပေါ့။အဲ့ဒီသဘောမှပဲရှိပါတယ
်။အခုဒီ6ရက်တည်းပါခန်းစား권ရှိတယ်ဆိုတော့လေနောက်ထပ်ဒီဘယ်နှစ်ရက်လောက်ဆက်ပြီးတော့နေရအောင်မလဲရှင
်။အောက်တိုဘာလ12ရက်နေ့ကဖမ်းတာဆိုတော့ကန်နာကတော့3လကျော်ကျော်လောက်တော့ရှိပါတယ်။သူ့တော့မဟုတ်ဘင်းထောင်မှာပဲထားရှိမှာပါ
။နောက်ပြီးတော့ဒီအယူခံကောဆက်ပြီးတော့ဝင်ဖို့စီစဉ်နေရှိအောင်မလားရှင
်အဲကျွန်တော်တို့အယူခံဝင်နေမဝင်နေကိုမိသားစုနဲ့ဆွေးနွေးတိုင်ပင်ရမှာတော့ဖြစ်တယ်သို့တော့ကျွန်တော်တို့ဝင်ဖို့ဆိုပြီးတော့ရည်ရွယ်ချက်နဲ့တော့အမိန့်တော့ကုထားတယ်အမိန့်ကုထားပါတယ
်အခု Facebook မှာဖြစ်နေတဲ့ပြဿနာနဲ့စပြီးတော့ကိုဒီလိုပြစ်မှုမျိုးဖြစ်လာတာဆိုတဲ့အခါကျတော့ဒီ Facebook မှာဆိုလို့ရှင်လည်းအမုန်းတရားပြန်ပြူတာတွေရှိတယ်အခုလိုမျိုးနာမည်တက်ပြီးတော့ပြောဆိုနေတာတွေလည်းရှိတယ်ပေါ့အဲ့ဒီမှာမှဒီလိုမျိုးကာချုပ်ကိုနာမည်တက်ပြီးပြောဆိုတဲ့အချက်ပေါ်မှာမှဒီလိုအရေးယူတာတွေရှိပြီးတော့အမုန်းတရားပြန်ပြူနေတဲ့အကောင့်တွေဒီလူတွေကိုကြတော့အရေးယူမှုမရှိတဲ့အပေါ်မှာရောအန်ကဲအနေနဲ့ဗာမ ्या ပြောချင်လို့ရှိရင်
အဲ့ဒါတရားဥပဒေစိုးမိုးကြီးအားနေချင်တယ်။ဘာဖြစ်လို့လဲဆိုတော့အမုန်းတရားနဲ့ရန်စကားတွေအုပ်စုဖွဲ့စကြပုတ်ကြဖြစ်ပေါ်လို့နေကြတော့ဗာမဟောတော့အရေးစာမရှိသေးဘူးဆိုတော့ဒါတရားဥပဒေစိုးမိုးကြီးမှာအားနေချင်ဒီအဝေးဆိုမွေးမပြေဝါလို့အဲ့လိုဖြစ်ရတာပါ
ဆက်တော်ရဲ့ဥပဒေအရဆိုရင်ဒီကဲလို့အရေးယူမယ်ဆိုလို့ရှင်ပေါ့ပြစ်မှုပြစ်ဒဏ်တွေကဘာတွေရှိအောင်မလဲရှင
်ဒါတော့ပါပဲမို့အမြင့်ဆုံးကတော့သုံးတိပြီးချလို့ရတယ်ဒီဥစ္စာတော့မဆိုးပါအောင်နဲ့မှာပြင်လို့ပဲပြောရမှာပေါ့နော်
ဟုတ်ကဲ့ပါအန်ကဲအခုလိုဖြေပေးတာကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါပဲ